န်နိုင်ငံကထိတ်တန့်စီးပွားရေးလုပ်ငန်းရှင်တချို့ကိုနောက်ထပ်ပုဂ္ဂလိကဘဏ်အစ်တွေလောက်ကန်ခွင့်ပေးခဲ့ပြီးတဲ့နောက်အခုကဘဏ်လုပ်ငန်းတွေစတင်ပြီးမကြာခင်ရုံးခွဲအစ်စ်ဖွင့်လှစ်တာတွေဝန်ဆောင်မှုလုပ်ငန်းတွေတိုးချဲ့တာတွေကိုလှုပ်သွားကြဖို့ရှိနေပါတယ်။စီးပွားရေးလုပ်ငန်းရှင်တူဦးဖြစ်တဲ့ထူကုမ္ပဏီပိုင်ရှင်ဦးတေစားရဲ့အာရှအစိုးရဖွံ့ဖြိုးရေးဘဏ် IDE ကုမ္ပဏီပိုင်ရှင်ဦးနေအောင်ရဲ့ United Amara ဘဏ်အေရင်ကုမ္ပဏီပိုင်ရှင်ဦးချစ်ခန့်ရဲ့မြမရှိဆောင်ဘဏ်နဲ့ Max မြမကုမ္ပဏီပိုင်ရှင်ဦးစော်စော်ရဲ့ ARR ဘဏ်တွေရဲ့ရုံးချုပ်တွေကိုတော့အစိုးရရုံးဆိုင်ရာနေပြည်တော်မှာဩဂုတ်လတည်းကစတင်ဖွင့်လှစ်လိုက်တာပါ။အရင်ကဘဏ်လုပ်ငန်းတွေမှာပြဿနာတွေကြုံခဲ့ရတဲ့အစဉ်အလာတွေကြောင့်ဒီတစ်ခါမှာတော့အစိုးရဗဟိုဘဏ်ကအရင်ထက်ကြက်မတ်ဆောင်ရွက်မှုတချို့လည်းရှိခဲ့တယ်လို့မြမနိုင်ငံဘဏ်လောကကစီးပွားရေးလုပ်ငန်းရှင်တယောက်ကပြောပြပါတယ
်။ဟိုအားလုံးကိုတော့ဘတ်တီငွေရင်း10ဘီလီယံကျပ်ပေါ့။10သန်းပေါ့ဒေါ်လာ10သန်းပေါ့။အခု10မီလီယံ deposit ဆိုတာဆိုအပ်ရှိမှာထားတာအဲ့ဒီငွေကိုပြန်ပြီးကြည့်လို့မရဘူးကြည့်လို့မရတဲ့အတွက်ဒီဘဏ်တွေတစ်ခုဖြစ်သွားတယ်ဆိုရင်အစိုးရအနေနဲ့လည်းဝင်ပြီးတော့ဝင်ပြီးကယ်လို့ရတယ်အဲ့ဘဏ်တွေဆိုတာချိန်နေတာဟုတ်တခုနဲ့တခုတယောက်ကပြိုသွားရင်နောက်ဘဏ်တွေကလိုက်ပြိုသွားဖို့အချိန်နေရှိတဲ့အတွက် Central Bank ကတော့အဲ့လိုမျိုးတော့ထိန်းထားတာရှိတယ်တခုဆိုကြပါစို့ panic ဖြစ်ပြီးတော့တယောက်ကနေတော့ဒီဘဏ်မှာထုတ်လိုက်မယ်ဆိုရင်ဝေါ်ဝေါ်ဆိုထုတ်လိုက်ရင်ဟိုအလွယ်တကူထုတ်ပေးလို့ရအောင်နောက်တစ်ခါကျတော့ဘိုးဘဏ်တွေနဲ့ကြောထောက်နောက်ကလုံးလို့ရအောင်ဆိုတော့ဒီ deposit10 million ယူထားတာပေါ့လေတဲ့ပိုက်ဆံကတော့ခဏပြောတဲ့အငွေရဲ့နောက်ဟွာရဲ့ကိုစီးပွားရေးလုပ်ငန်းတစ်ခုလိုလဲနေရမှာပဲပေါ့လေအဲ့လိုမျိုးနဲ့ insurance ကိုဘယ်ဟိုမှလုပ်ထားတဲ့သဘောရှိတယ်အရင်တော့အဲ့လောက်ထိအောင် central bank ကကုကွဲမှုရှိတော့ရှိတယ်ဒါပေမဲ့ဒီလောက်ထိအောင် straight မဖြစ်ဘူ
းမြန်မာနိုင်ငံမှာဖွင့်လှစ်ထားတဲ့ပုဂ္ဂလိကဘဏ်တွေရဲ့အဓိကဝန်ဆောင်မှုလုပ်ငန်းတွေဖြစ်တဲ့ငွေစုငွေချေးလုပ်ငန်းငွေလွှဲလုပ်ငန်းတွေကိုလှုပ်ဆောင်နေကြတာပါမြန်မာနိုင်ငံမှာပုဂ္ဂလိကဘဏ်လုပ်ငန်းတွေကိုတော့1990ပြည့်လို့နှစ်တွေကစလို့စတင်လုပ်ကန့်ခွင့်ပြုလာခဲ့တဲ့နောက်ပုဂ္ဂလိကကဏ္ဍကအပြည့်အဝပိုင်ဆိုင်တဲ့ဘဏ်တွေအစိုးရဌာနဆိုင်ရာတွေကဖွင့်လှစ်တဲ့ဘဏ်တွေပါဝင်ဘဏ်ပေါင်း20လောက်ပေါ်လာတာပါဒါပေမဲ့လည်းဒီထက်ကအဓိကဘဏ်လုပ်ငန်းကြီးတချို့ဖြစ်တဲ့အာရှဒနာဘဏ် Mayflower ဘဏ်နဲ့မြမ Universal ဘဏ်တွေ2003ခုနှစ်တဝိုက်လောက်မှာပြိုကွဲမှုတွေနဲ့ကြုံခဲ့ရတာပါဒီလိုအခြေအနေတွေကိုဟန်တားနိုင်ဖို့ရည်ရွယ်ပြီးအခုအခါဘဏ်လုပ်ငန်းအသစ်တွေကိုလုတ်ကန်ခွင့်ပေးရမှာအရင်ထက်အထိမ်းချုပ်တချို့ပါဝင်လာခဲ့ပေမဲ့တစ်ချိန်တည်းမှာအခွင့်အလမ်းတွေလည်းပါဝင်လာခဲ့တာဖြစ်ပါတယ်
လက်ရှိပမာနိုင်ငံရဲ့အခြေအနေအရတော့ဒီဘဏ်တွေကမတီငွေရင်းရဲ့သူကဆယ်ဆအထိသူက deposit လက်ခံလို့ရတာပေါ့အငွေလက်ခံလို့ရတယ်ဆိုတော့ဒေါ်လာ300အထိလက်ခံလို့ရတယ်အဲ့ဒါဒေါ်လာ190လောက်ထိချိန်ပေးလို့ရတယ်ပေါ့ဒါကတော့အဓိကဘဏ်တွေပြိုမသွားအောင်ရေနောက်တစ်ခါကျတော့ဟိုလောလောဆယ်ပတ်စံအဆင်နဲ့လူများတာပေါ့နော်ပမာပြည့်အခြေအနေရဘဏ်တိုးကလည်းသူက12ချက်တိုးဆိုတော့တိုးအနေနဲ့လည်းကောင်းတော့အဆင်နဲ့လူများတော့တခြားစီးပွားရေးလုပ်ငန်းတွေကလည်းအကြီးကျယ်အလုံးမဖြစ်တော့ဘန်ဒိုးလောက်ကိုမကိုက်ပြီးဖြစ်ကြတော့ဘန်အောင်အချင်းနဲ့တွေ့များတယ်။ဒါပေမဲ့ဘန်အောင်အချင်းနဲ့တွေ့များပြီမယ်။ခုနဆေးလင်းကိုကန့်တတ်ထားတာပေါ့။ဆိုတော့တော့အခုကတော့တယောက်ကို10 million ပေးတဲ့အတွက်သူက100 million ချီအငွေလက်ခံလို့ရတယ်။အရင်တော့အဲ့လောက်မှမရှိခဲ့တာ။အရင်တော့မှ2 million ပဲပေးခဲ့ရင် 20 million နဲ့ကျော်ပြီးသူကလက်ခံလို့ကိုမရအောင်။အဲ့တော့အချင်းနဲ့လူတွေကရှိတယ်။အဲ့တော့ဒီဘန်နေဖွင့်ပေးလိုက်ခြင်းအပြင်အချင်းနဲ့လူတွေအဲ့လိုရလာတာပေါ့။ဒါတော့အဲ့ဒီအငွေလုပ်ငန်းကိုအဲ့ဒီ limit တော့ပေးထားတာပေါ့။အဲ့ဒါပထမတစ်ချက်နောက်ဒုတိယတစ်ချက်အနေနဲ့ကလည်းဟိုတနည်းအဲ့မှာတော့အငွေမရနိုင်တဲ့အတွက်တန်ခွဲတွေကိုဖွင့်လာရတော့မှာပေါ့။အဲ့ဒါမှအငွေများရမယ်။ငွေလွှဲလုပ်ငန်းတွေလုပ်လို့ရမှာပေါ့နော်။နောက်ခါကျတော့တခြားနောက်ပိုင်းမှာတခြား bank လုပ်ငန်းတွေမှာလုပ်ခွင့်ရလာမှာပေါ့နော်။
ပုဂ္ဂလိကဘဏ်အသစ်တွေအနေနဲ့လက်ရှိနေပြည်တော်ရုံးချုပ်ဒေသမှာရန်ကုန်မန္တလေးအပါအဝင်တခြားငွေကြေးနဲ့ကုန်စည်စည်းစိမ်ရာဒေသတွေမှာဘဏ်ခွဲတွေဖွင့်လှစ်တာတွေကိုဒီနှစ်ထဲမှာကိုပဲတွေ့မြင်လာရဖို့ရှိတယ်လို့လည်းစီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်ဒီလိုစီးပွားရေးအတွက်အခရာကျတဲ့ဘဏ်ဓာရေးလုပ်ငန်းတွေမှာတစ်ဖက်တစ်လမ်းကကြားကန်ပေးနေတဲ့ဘဏ်လုပ်ငန်းတွေကိုတိုးချက်လာတာဟာရေဝီအားဖြင့်အပေါင်းလက္ခဏာဆောင်တယ်လို့ဆိုရမှာဖြစ်ပေမဲ့နိုင်ငံတကာတိုက်တန်နဲ့ဆောင်ရွက်ဖို့အတွက်ကတော့အဟန့်အတားတွေကရှိနေစေလို့ဆိုရမှာဖြစ်ပါတယ်သူတို့ပြင်ကတော့နိုင်ငံချောင်းဝင်လဲလဲမှုစနစ်မှာလက်တွေ့မကျတဲ့စံသတ်မှတ်ချက်တွေရှိနေတာလူခွင့်ရေးနိုင်ငံရေးတိုးတက်အောင်မလုပ်နိုင်တဲ့အတွဲဆိုပြီးအမေရိကန်လိုအနောက်အစုနိုင်ငံတွေကမြန်မာစစ်ဆေးရပေါ်စီးပွားရေးပိတ်ဆို့တံခတ်မှုဥပဒေတွေပြဋ္ဌာန်းထားတာမို့ဗဏ္ဍာရေးဝန်ဆောင်မှုလုပ်ငန်းတွေဟာစီးပွားရေးသမားတွေမျှော်လင့်သလောက်ကျယ်ကျယ်ပြန့်ပြန့်ဖြစ်လာနိုင်ပါမလားဆိုတာကတော့မေးစရာဖြစ်နေသေးပါ။ဘ
ဏ်ခွဲတွေနဲ့ဖွင့်သွင်းတော့ဒီနှစ်အတွင်းမှာတော့10ဘဏ်လောက်ထိရသွားပြီ။အခြားကရင်နောက်နှစ်လောက်တွေမှာတော့ဘဏ်၄50လောက်ထိဖွင့်ပေးပေးမယ်လို့ပါတော့ဆိုရနေအဲဆိုတော့သူက branch မြန်မြန်ဖွင့်ဖို့လိုတာ branch နဲ့ transaction ပို့လွယ်လာလေလေဒီနေ့နဲ့ပို့ပြီးတော့ line လောက်လာရှိဖြစ်တာကျွန်တော်ဆင်းနေဒီ monetary crisis တက်ကူဆိုရလေနည်းနည်းလုံမဲ့သဘောရှိတာပေါ့လေကျွန်တော်ထင်တာတော့ step by step ဖြစ်သွားနိုင်တာတော့ debit card credit card နောက် ATM card အဲ့ဒီအနေပြီးမှတဖြည်းဖြည်းမှဒီနိုင်ငံခြားငွေကြေးလဲတဲ့စနစ်ရောက်ပါမယ်လို့ယူဆတယ်ဒီဘဝရေးလုပ်ငန်းရှင်အနေနဲ့ကတော့ ไอ้เฉยๆเหมี่ยวมั่นท่าอ่ะบ่ตลอดเลยเว้ยถ้าอ่อที่บะโหบังก็เลยไปแล้วทีอ่อรีแลกซ์ลงไปเหมือนกันบ่จริงอ่ะบ่เลยเออเดบิตกับเครดิตกับ ATM นี่ไปพี่ส่วนน่ะพี่ๆๆนี่เนี่ยโหว่าตะชาทรานแซคชั่นนี่โหไปตัวปู่ญาติอ่ะซีวายโรงงานนี่ LC พ่นไปบาเนี่ยถ้าไม่ได้ย่องมาบ่อะแล้วแต่เนาะ Foreign Correspondent Bank นี่บาดนี้วนมาบ่ดานี่คงก็เลยซันชั่นนี่บาเนี่ยเสร็จนี่ออกมาสรุปไอ้กองยกผู้อ่ะတော့ဟို indication တွေအရင်ကြည့်ရမှာပါ indicator တွေရှိမှာပါအဲ့တော့လောလောဆယ်တော့ဟိုပါပဲကျွန်တော်တို့ commercial banking commercial banking တောင်မှပြည်တွင်း level မှာပဲရှိနေဦးမှာ
မြန်မာနိုင်ငံဘဏ်လောကကစီးပွားရေးလုပ်ငန်းရှင်တယောက်ဖြစ်ပါတယ်မြန်မာစီးဆွေးရကတော့စီးပွားရေးပြုပြင်ပြောင်းလဲမှုတွေအဖြစ်နိုင်ငံပိုင်လုပ်ငန်းတွေကိုပုဂ္ဂလိကလက်ထက်လွှဲပြောင်းမှုတွေကိုအရှင်းမြင့်လှုပ်ဆောင်လာနေရမှာဘဏ်လုပ်ငန်းတွေသာမကတည်ယူပို့ဆောင်ရေးဝန်ကြီးဌာနနဲ့မြန်မာ၄ချောင်းတို့ကဖက်ဆက်ပြေးဆွဲနေတဲ့မြန်မာနိုင်ငံတကာ၄ချောင်းကိုလည်းပုဂ္ဂလိကလက်ထက်ပြန်လဲရောင်းချခဲ့တာဖြစ်ပါတယ်ဒီလိုပဲနိုင်ငံပိုင်တက်စီဆိုင်256ဆိုင်ကိုလည်းပုဂ္ဂလိကခန္ဓာလက်ထက်လွှဲပြောင်းပေးခဲ့တာဖြစ်သလိုစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနအပါအဝင်ဝန်ကြီးဌာန7ခုကပိုင်ဆိုင်တဲ့ရန်ကုန်မန္တလေးလိုမြို့ကြီးတွေပါဝင်နိုင်ငံတော်ကစက်ရုံတွေကုန်လောင်ရုံတွေရုပ်ရှင်ရုံတွေနဲ့လုပ်ငန်းမောက်တရာကျော်ကိုပုဂ္ဂလိကပိုင်အဖြစ်ပြောင်းလဲဖို့ဒီနှစ်စံပိုင်းမှာပဲကြေညာခဲ့တာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့စီးပွားရေးခန္ဓာကိုရည်နာပါရစေကျွန်တော်အောင်လွင်ဦးပါခင်ဗျာ